လူခွင်ဆိုးဆိုးဝါးဝါချိုးဖောက်နေတဲ့အစိုးရတွေကိုလက်နဲ့မရောင်းဝယ်ရဆိုတဲ့နိုင်ငံတကာတားမြစ်ချက်တွေကိုရုရှားနိုင်ငံကတင်းတင်းကြပ်ကြပ်လိုက်နာတယ်လို့အကြောင်းပြလေရှိပေမဲ့လူခွင်ဆောင်ကြည့်နေတဲ့အဖွဲ့အစည်းတွေကတော့လူခွင်ချိုးဖောက်နေတဲ့နိုင်ငံတွေကိုရုရှားကလက်နက်တွေရောင်းနေတာကိုဝေဖန်အပြစ်တင်နေကြပါတယ်။ဒီထဲမှာ IANS လို့ခေါ်တဲ့လက်နက်ငယ်များဖြတ်သိမ်းရေးပြည်ပြည်ဆိုင်ရာကွန်ရက်အဖွဲ့လည်းပါဝင်ပါတယ်။ဒီအဖွဲ့ရဲ့ဇွန်လအစည်းအဝေးခန်းစားမှာရုရှားနိုင်ငံဟာနိုင်ငံတကာလူခွင်ရေးနဲ့လူသားချင်းစာနာရေးဥပဒေတွေကိုလိုက်နာပြီးလက်နက်ရောင်းတာမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ရုရှားအစိုးရဟာလက်နက်မှားကုန်ရောင်းရတာနဲ့ကိုတစ်နှစ်ကိုလက်နက်ရောင်းရငွေဒေါ်လာ3,500ပြန့်မြောက်ဝင်ပါတယ်။ရုရှားစီကလက်နက်အဓိကဝယ်နေတဲ့ပုံမှန်ဖောက်တဲ့တွေထဲမှာတရုတ်နဲ့အိန္ဒိယကရှေ့ဆုံးမှာဖြစ်ပြီးတော့အီရန်၊ဆီးရီးယား၊ဗင်နီဇွဲလား၊မြန်မာနဲ့ပါလက်စတိုင်းတွေကလည်းလက်နက်မှားတာဝယ်တာတွေရှိနေပါတယ်။လက်နက်အတွက်ဈေးကြီးမပေးနိုင်တယ်လို့လူခွေရေးကိစ္စတွေကြောင့်တခြားနိုင်ငံတွေကလက်နက်မရောင်းဖို့အဝိုင်းပြီးအကျဉ်းခံထားရတဲ့တိုင်းပြည်တွေကိုအခုလိုဈေးကွက်ယူလာတာဟာသူ့ရဲ့စီးပွားရေးအကျိုးမြတ်အတွဲလို့ထိုင်းနိုင်ငံခြေစိုက်မြန်မာစစ်ဖက်ရက်ဖက်ဆက်ဆံရေးသုတေသနပညာရှင်ဦးဝင်းမင်းကဆိုပါတယ
်ဒီလူခွေရေးချုပ်ဖောက်တဲ့နိုင်ငံတွေဖြစ်ပြီးတော့အထူးသဖြင့်တော့ဒီအနောက်နိုင်ငံတွေနဲ့မပြေလည်တဲ့နိုင်ငံတွေပေါ့နော်အဲ့ဒီအရာတွေကိုသူကပို့ပြီးတော့လေးစားရောင်းတာတွေ့ရပါတယ်တော်တော်များများဒီနိုင်ငံတွေကသူတို့ဒီလိုချင်တဲ့လက်နက်တွေကိုအနောက်နိုင်ငံတွေကဝယ်လို့မရဒါပေမဲ့အဲ့လိုမဝယ်နိုင်တဲ့အခါမှာတခြားဈေးကွက်ကိုရှာတဲ့အခါကျလို့ရှိရင်ဟလာရုရှားဈေးကွက်ကဟိုလက်နက်ပိုင်းဆိုင်ရာအကောင်ဆုံးသွားဖြစ်နေတာတွေ့ရတယ်လေအဲ့ဒီအခါကျတော့ရုရှားအတွက်လည်းခုနကစီးပွားရေးအကျိုးမြတ်ဖြစ်တယ်လို့ဒီလက်နက်ဝယ်တဲ့နိုင်ငံတွေအတွက်လည်းအကျိုးမြတ်တွေရှိနေပါတယ်ဟိုမြန်မာနိုင်ငံလိုမျိုးပေါ့နော်အထူးသဖြင့်တော့ဒီဈေးများများလည်းမပေးနိုင်ဘူးဟလာလူခွေလည်းချိုးဖောက်တာတဲ့အချိန်မျိုးမှာရုရှားလိုနိုင်ငံမျိုးကအဲဒီတိုက်ရိုက်ငွေချေတဲ့စနစ်မျိုးနဲ့မဟုတ်ပဲနဲ့အဲဒီပါတာစနစ်မျိုးပေါ့နော်အဲ့လိုမျိုးနဲ့လေသူကလုပ်လို့ရှိတာဟုတ်အဲ့ဒီအခါကျတော့မြန်မာအတွက်ကငွေချေချက်ချင်းမပေးနိုင်တဲ့အနေအထားမျိုးမှာဟလာအများကြီးအထောက်အကူပြုတာပေါ့နော
်ပြီးခဲ့တဲ့အေဗီလာဇန်းကမြန်မာစစ်အစိုးရဒုတိယခေါင်းဆောင်ဒုဗိုလ်ချုပ်မှုကြီးမောင်အေးရုရှားနိုင်ငံကိုချစ်ကြည်ခီးလာရောက်ခဲ့ပါတယ်ဒီခီးစံမှာပဲရုရှားကမြန်မာစစ်အစိုးရကိုလက်နက်မျိုးစုံရောင်းချပေးမယ့်အကြောင်းအိန္ဒိယခြေစိုက် PTI သတင်းဌာနကရေးသားဖော်ပြခဲ့ပါတယ်ရုရှားတို့စီးပွားရေးသတင်းစာဖြစ်တဲ့ Commerce နေ့စဉ်သတင်းစာကလည်းမြန်မာအရင်နံနဲ့တဘာဝတန်းခွေတွေကိုရုရှားကလက်နက်နဲ့လဲလှယ်ရောင်းဝယ်ရင်းလုပ်ဖို့မြန်မာအစိုးရကသဘောတူလိုက်တဲ့အကြောင်းဒီရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်ရုရှားကလက်နက်ပေးမယ်မြန်မာကတရားစာတတွေဖြစ်တဲ့ရေနံနဲ့တဘာဝတန်းခွေကိုပေးမယ်နောက်ဗီယက်နမ်မလေးရှားအင်ဒိုနီးရှားတို့လိုလေကြောင်းရန်ကာကွယ်ရေးစနစ် Toll and Block ကိုဝယ်မယ် MIG 29တိုက်လေယာဉ်တွေဝယ်မယ်လို့သဘောတူခဲ့ကြပါတယ်မြန်မာစစ်အစိုးရဟာ1950ပြည့်နှစ်တွေကတရုတ်ရှိကူမန်တန်ကျူကျော်စစ်ပြီးကလေးကပြည်ပကျူကျော်စစ်ဆိုတာကိုတိုက်ရတယ်မရှိတော့ပါဘူး။ထိုင်းနိုင်ငံနဲ့အနေနဲ့မကြာခဏကြီးကြနေလွန်ပြဿနာတွေနဲ့အနေချင်းတိုက်ပွဲငယ်ဖြစ်ခဲ့တာရှိပေမဲ့စစ်ပွဲကြီးအနေနဲ့တော့မတိုက်ခဲ့ရပါဘူး။ဒါပေမဲ့စစ်အစိုးရရဲ့တပ်အင်အားလက်နက်အင်အားတိုးချဲ့လာတာကတော့ပြီးခဲ့တဲ့10နှစ်မှာအမခန်းကြီးကျယ်လာခဲ့ပါတယ်။တိုင်းပြည်ကအလွန်ဆင်းရဲပေမဲ့မြန်မာစစ်တပ်ကတော့အာရှမှာအကြီးမားဆုံးတပ်တစ်ခုလို့ဆိုကြပါတယ်။ဒါဟာပြည်တွင်းရန်ကိုကြော်ပြီးပြည်ပရန်ကိုမျောပြင်ဆင်လာတာဖြစ်ပါတယ်။ဒါကိုမြမစီရေးလေးလာသူဦးထေအောင်ကအခုလိုရှင်းပြပါတယ်
။သူတို့ကတော့ကြီးတပ်ကိုအဓိကတော့အားထားရဆိုပေမဲ့အဲကြီးတပ်ကိုအကာအကွယ်ပေးဖို့လည်းသူတို့လေတောင်းစွာအားကအရေးကြီးရဆိုတာကိုဒီနာပါစစ်ဘုတ်ချုပ်ကသတိပြုဖို့ကိုရပါတယ်။နောက်တစ်ခုကဒီအမေရိကန်ပါဝင်ပေါ့လေသူတို့စိတ်ပူနေတဲ့အနောက်နိုင်ငံအင်အားကြီးနိုင်ငံတစ်ခုကအဲကျူးကျော်တိုက်ခိုက်လာမယ်ဆိုလို့ရှိရင်သူတို့အင်အားတာလုံးမှုဖြစ်တဲ့ဒီလေတောင်းတိုက်ခိုက်မှုနဲ့ပဲလောက်လာလိမ့်မယ်လို့သူတို့ကချိုးတင်သက်သာရရှိပါတယ်။ဒါကြောင့်မို့လို့သူတို့အနေနဲ့ဒီကြီးတပ်ကိုကာကွယ်ပေးနိုင်ဖို့အဲဒီလေတောင်းရန်ကိုသူတို့ကချိုးတင်ပြီးတော့ကာကွယ်တဲ့စနစ်တွေကိုသူတို့အခုတွေကချိုးတင်ပြင်ဆင်လုပ်ဆောင်နေတာရှိပါတယ်။နောက်တစ်ချက်ကလည်းပဲဒီအမေရိကန်နဲ့အနီးစပ်ဆုံးမဟာမိတ်တစ်ခုဖြစ်တဲ့ဒီထိုင်းနိုင်ငံကထိုင်းလေတပ်ကိုအဲနိုင်ရှင်းနိုင်ဖို့လည်းပဲသူတို့ကဒီ MIG 29မျိုးစားအဲကြက်တိုက်လေယာဉ်တွေကိုကုလိုဝယ်ယူတပ်ဆင်နေတာဖြစ်ပါတယ်။
မြန်မာစစ်အစိုးရဟာပြည်သူပြည်သားတွေရဲ့လူ့အခွင့်အရေးရပိုင်ခွင့်တွေကိုအလုံးစင်းနဲ့ချိုးဖောက်နေတဲ့အစိုးရဖြစ်လို့အမေရိကန်ဥရောပသမဂ္ဂနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းလုံးကဒီအရေးကိုလုံခြုံရေးကောင်စီတင်ဖြည့်ရှင်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။မြန်မာရုရှားလက်နက်နဲ့ရေနံလဲလှယ်ရေးအစီအစဉ်ဟာစစ်ရေးကူညီဖြစ်တဲ့စစ်လက်နက်နည်းပညာရောင်းဝယ်ပေးတာလို့ဆက်ဆံရေးမျိုးထူထောင်တာဖြစ်တယ်လို့တခြားတစ်ဖက်ကလည်းလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးဆုံးဖြတ်ရင်မြန်မာဘက်ကရက်ပေးဖို့အတွက်တန်တမာရေးအကာအကွယ်ယူတာဖြစ်တယ်လို့လည်းဦးထေအောင်ကပြောပါတယ
်အခုဆိုလို့ရှိရင်နာဖာစစ်စုအောင်ပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအာဂျင်နာပြင်ပြီးတော့ဆွေးနွေးဖို့အထိအဲကျွန်တော်တို့ပြည်ပနိုင်ငံတွေရောနိုင်ငံတကာအဖွဲ့အစည်းတွေကရောဒါဝန်ဝန်ကြိုးပမ်းနေတဲ့အနေအထားမျိုးရှိပါတယ်အဲအဲ့ဒါတွေအတွက်ကိုစစ်စုအောင်မှာသူ့ကိုကာကွယ်ပေးဖို့အတွက်ရှင်းနေတဲ့မဟာမိတ်တွေသူ့မှာအရေးကြီးလိုအပ်နေပါတယ် အထူးသဖြင့်ဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းဖွဲ့ဝင်နိုင်ငံတွေဖြစ်တယ်။တရုတ်နဲ့ရုရှားတို့ရဲ့အခမ်းအနားဟာသူ့အတွက်အများကြီးရေးကြီးလာပါတယ်။ဒါကြောင့်မလို့ဆက်ဆူအနေနဲ့တရုတ်ကိုသာမကရုရှားနိုင်ငံကိုပါခုချိန်မှာသူကနီးနီးကပ်ကပ်ဆက်ဆံနေအောင်ကြိုးပမ်းနေတာလို့ကျွန်တော်ကမြင်ပါတယ်
။ဒါပေမဲ့မြန်မာစစ်အစိုးရဟာတဘာဝတန်ငွေတင့်တဲ့တခြားတရံဇာတတွေကရတဲ့ဝင်ငွေတွေဟာ2008ခုနှစ်မှာဒေါ်လာတန်း1800ရှိလာမယ်လို့ခန့်မှန်းနေကြပါတယ်။ဒီလိုငွေလက်ထဲရှိလာတဲ့အတွက်အရင်ကရပ်ဆိုင်းထားခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကိစ္စရုရှားကပြန်ရောင်းချရုံမကတော့ပဲနျူကလ িয়ার လက်နဲ့ထုတ်တဲ့ယူရေနီယံတတ္တုတန့်စင်တဲ့နည်းပညာကိုတော့ရောင်းချလာနိုင်တယ်လို့ဥတီအောင်ကဆိုပါတယ်။လူခွင့်ရေးချိုးဖောက်တာတွေကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေကကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာကိုအရေးယူဖို့ပြစ်မှတ်ထားကြိုးစားလာနေချိန်မှာတစ်ဖက်မှာတော့မြန်မာဟာတရုတ်နဲ့ရုရှားတို့ရဲ့မဟာဗျူဟာမြောက်ကစားကွက်တစ်ခုဖြစ်လာနေပါတယ်။မြန်မာနဲ့ရုရှားလက်နက်နဲ့ရေနံဆက်ဆံရေးထူထောင်တာကိုအာဆီယံဒေသမှာမဟာဗျူဟာမြောက်အောင်မြင်မှုတစ်ခုလို့ရုရှားအစိုးရကခန့်ယူတဲ့အကြောင်းရုရှားသတင်းအေဂျင်စီ Novosti ကဆိုပါတယ်။မြန်မာဟာဒေသတွင်းအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ရေးကွန်းသစ်ဖြစ်လာမယ်လို့ဒီသတင်းစာကဆိုထားတဲ့အကြောင်းကြေညာလိုက်ရပါတယ်ခင်ဗျာ။